ဒေါက်တာအိုင်ဒေါက်တာအမ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ရဲ့လုပ်ငန်းစဉ်တွေဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုဝင်ရောက်ဆွတ်ဖက်နေတဲ့အတွက်မြန်မာအစိုးရကလုံးဝလက်မခံတဲ့အပြင်နိုင်ငံတကာခုံရုံးတရားစီရင်မှုကိုလည်းလက်တင်ခံမှာမဟုတ်ဘူးလို့စက်တင်ဘာလ10ရက်နေ့ကဂျနီဗာလူ့အခွင့်အရေးကောင်စီညီလာခံမှာမြန်မာအမြဲတမ်းကိုယ်စားလှယ်ကတုံ့ပြန်လိုက်ပါတယ်။တစ်ချိန်တည်းမှာပြင်းထန်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ခံမှုတာဝန်ယူမှုရှိလာစေဖို့မြန်မာအနေနဲ့ WIWM နဲ့ပူးပေါင်းဆောင်ရွက်ဖို့ AI နိုင်ငံတကာလွတ်ငြိမ်းချမ်းသာခွင့်အဖွဲ့ကြီးကလည်းတိုက်တွန်းထားပါတယ်။အပြည့်အစုံကိုတော့မတ်အင်ချင်းနိုင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင်
။စက်တင်ဘာလ9ရက်နေ့ကနေ28ရက်နေ့ထိကျင်းပနေတဲ့ဂျနီဗာလူ့ခွင့်ရေးကောင်စီညီလာခံမှာအင်္ဂါနေ့ကမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကနေ WIM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရာအဖွဲ့ရဲ့ပထမဆုံးတင်သွင်းတဲ့အစီရင်ခံစာနဲ့ပတ်သက်လို့မြန်မာဘက်ကကန့်ကွက်ကြောင်းအခုလိုပြောသွားပါတယ်။
Myanmar strongly objected the establishment of WIM, which is an extension of the
WIM Song San System ရန်ရအဖွဲ့ဖွဲ့စည်းတာကိုမြန်မာကပြင်းပြင်းထန်ထန်ဆန့်ကျင်ကန့်ကွက်ခဲ့ပါတယ်။ဒီအဖွဲ့ဟာ SSM Mission ကိုပြောင်းလဲဆက်ကံတဲ့အဖွဲ့ဖြစ်တယ်လို့လူ့ခွင့်ရေးကောင်စီကမြန်မာအပေါ်တစ်လျှောက်လုံးဖိအားပေးခွဲခြားဆက်ဆံဝေဖန်ပြစ်တင်လာတဲ့နောက်တစ်ဆင့်လောက်ရလဲဖြစ်ပါတယ်
။စက်တင်ဘာလ9ရက်နေ့က WIM စုံစမ်းစစ်ဆေးမှုရန်ရအဖွဲ့ဥက္ကဋ္ဌနီကိုလတ်ကွန်ဂျန်ကကုလသမဂ္ဂကပေးထားတဲ့လုပ်ပိုင်ခွင့်နဲ့အညီဆောင်ရွက်မဲ့သူတို့အဖွဲ့ရဲ့လုပ်ငန်းစဉ်တွေကိုပထမဆုံးအကြိမ်အစီရင်ခံစာတင်သွင်းခဲ့တာပါ။ဒါပေမဲ့မြန်မာအစိုးရဘက်ကဒီရန်ရီအဖွဲ့ကိုလက်မခံရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့ဥကြုံမိုးထွန်းကအခုလိုတုံ့ပြန်သွားပါတယ်
။ Members of the Council even pointed out that the
WIM ကိုဖွဲ့စည်းတာဟာလူ့ခွင့်ရေးကောင်စီရဲ့လုပ်ပိုင်ခွင့်အာဏာကိုကျော်လွန်နေတယ်လို့ကောင်စီအဖွဲ့ဝင်နိုင်ငံတွေကိုယ်တိုင်ထောက်ပြခဲ့တာပါ။ဒီစုံစမ်းစစ်ဆေးမှုရန်ရီအဖွဲ့မှာပါတဲ့လုပ်ငန်းစဉ်တွေဟာနိုင်ငံရဲ့အချုပ်အခြာအာဏာကိုဆက်ဖက်နေတဲ့အပြင်ဒီမိုကရေစီစနစ်ပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံကိုစောင့်ကြည့်ဖို့ဆိုပြီးဒေါ်လာ26တန်းကျော်သုံးစွဲမဲ့ဘတ်ဂျက်ငွေဟာများလုံးပြီးလုံးဝမလိုအပ်ပါဘူး
။ဒါအပြင်လူခွင့်ရေးကောင်စီမှာဘတ်ဂျက်ငွေလုံလောက်မှုမရှိတဲ့အချိန်အခုလိုမျိုးသုံးစွဲတာဟာတသက်ဖြုံးတီးရာရောက်တယ်လို့လည်းဦးကျော်မိုးထွန်းကပြောပါရယ်။နီကိုလတ်ကွန်ဂျီယန်ရဲ့တနင်္လာနေ့လူခွင့်ရေးကောင်စီမှပြောကြားချက်ထဲမြန်မာနိုင်ငံမှာအဆိုးရွားဆုံးသောနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်နိုင်ငံတကာတရားစီရင်နိုင်ရေးကြိုးပမ်းဆောင်ရွက်သွားမှာဖြစ်တယ်လို့ထည့်သွင်းပြောဆိုခဲ့တာပါဒီလိုနိုင်ငံတကာခုံရုံးဖွဲ့စစ်ဆေးတာမျိုးကိုမြန်မာဘက်ကလက်ခံမှာမဟုတ်ဘူးလို့ဦးကျော်မိုးထွန်းကအခုလိုတုံ့ပြန်ပြောဆိုသွားပါတယ
် In this regard Myanmar strongly rejects any mechanism
of any ဥပဒေနဲ့အညီရင်းယူဆောင်ရွက်ချက်အားလုံးဆောင်ရွက်နိုင်တဲ့နိုင်ငံတရားစီရင်မှုဓမ္မမို့နိုင်ငံတကာခုံရုံးရဲ့ရန်ရဲလုပ်ငန်းတွေစီရင်ကင်ပြွယ်မှုစ조사ချက်တွေစတဲ့ဘယ်အရာမျိုးမဆိုမြန်မာအနေနဲ့လုံးဝလက်ခံမှာမဟုတ်ပါဘူ
းတက်ဆိုင်တဲ့နိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုမရှိဘဲဝင်ရောက်စစ်ဖက်တဲ့ဒီရန်ရဲအဖွဲ့ရဲ့အပြုမူဟာအခြေအနေတွေကိုပိုးပြီးဆိုးရွားစေမှာဖြစ်တယ်လို့မြန်မာနိုင်ငံမှာရှိတဲ့ပြဿနာတွေကိုဘာမှဖြေရှင်းပေးနိုင်မှာမဟုတ်ဘူးလို့လည်းဦးကျော်မိုးထွန်းကဆိုပါတယ်။ဒါ့အပြင်ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင် FFM အဖွဲ့ကိုမြန်မာအစိုးရရောပြည်သူတွေတောင်မှကလူမှုအဖွဲ့အစည်းအားလုံးကပါလက်မခံကန့်ကွက်ကြောင်းလည်းဦးကျော်မိုးထွန်းကပြောပါတယ်
။ Myanmar categorically rejected FFM and its
report. FFM အဖွဲ့ကရောပြည်ရဲ့အစီအစဉ်စာကိုပါမြန်မာဘက်ကလုံးဝဆန့်ကျင်ကန့်ကွက်ပါတယ်။အနေကျတွေရှိနေသလိုဗလိုက်မှုတွေရှိနေတဲ့အပြင်အဖွဲ့ရဲ့မူရင်းစနစ်ကလည်းနိုင်ငံရေးရတွန်းအားပေးမှုတွေပါနေတာပ
ါ FFM အစီရင်ခံစာဟာတစ်ဖက်သက်ဆွဆွဲချက်တွေကိုဗဟုပြုရေးသားထားတာဖြစ်ပြီးစန့်ကျင်ဘက်အထောက်အထားတွေကိုပယ်ချထားကြောင်းဦးကျော်မိုးထွန်းကပြောပါတယ်အခုလိုမြန်မာအစိုးရဘက်ကကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်မှုမရှိတာဟာမြန်မာဘက်ကတင့်မှုကျူးလွန်သူတွေကိုအရေးယူပါမယ်ဆိုတဲ့ပြောဆိုချက်ကိုပိုးပြီးတန်တရားဖြစ်စေကြောင်း AI နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးရဲ့ Asia Pacific ဆိုင်ရာတာဝန်ခံ Francisco Ban Cosmi က VOE ကိုပြောပါတယ
် It's another example of how the Myanmar government is unwilling to
ပြောသွားတာကတာဝန်ခံမှုတာဝန်ယူမှုရှိစေဖို့နိုင်ငံတကာရဲ့အကြိုးပမ်းမှုကိုမြန်မာအစိုးရဘက်ကလိုလိုလားလားပူးပေါင်းဆောင်ရွက်လူစိတ်မရှိဘူးဆိုတဲ့တာဒကတစ်ခုဖြစ်တယ်လို့သူတို့အနေနဲ့မြင်ကြောင်းဒါပြင်အပြစ်ရှိသူတွေကိုအရေးယူဖို့ဆိုတဲ့မြန်မာအစိုးရရဲ့ဂတိကဝတ်တွေကိုလည်းရော့ပါစေချောင်းမြန်မာအစိုးရအနေနဲ့ဒီရန်ရအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့နိုင်ငံတကာအဖွဲ့အစည်းတစ်ခုအနေနဲ့တိုက်တွန်းချောင်း Francisco Bansconi ကပြောသွားတာပါဒါပြင် WIM အဖွဲ့ရဲ့လုပ်ငန်းစဉ်တွေဟာနိုင်ငံတကာတရားစီရင်ရေးအတွက်အလွန်အရေးကြီးတယ်လို့လည်းသူကပြောပါတယ်မြန မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ကအချက်လက်တွေအထောက်အကူပြုခဲ့တဲ့ FFM မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင်ရဲ့နောက်ဆုံးအစီရင်ခံစာကိုတော့လာမယ့်စက်တင်ဘာလ16ရက်နေ့မှာလူ့အခွင့်အရေးကောင်စီညီလာခံကိုတင်သွင်းမှာဖြစ်ပါရဲ့ရှင်။